ICJ အတူပြဆိုင်ရာတရားရုံးမှညနေကဂျမ်ဘီယာနိုင်ငံရဲ့တင်ပြလျှောက်လဲချက်တွေထဲမှာမြန်မာနိုင်ငံမှာနေထိုင်တဲ့လူငယ်အတိုင်းဝန်ပေါ်စစ်တပ်ကရဲစစ်စစ်ဘလောက်တိချီတုံးခဲ့တယ်လဲအကာအကွယ်ပေးဖို့ဘလောက်တိပြတ်ကွက်ကြတယ်လဲဆိုရဲအထောက်အထားတွေနဲ့အတိအကျတင်ပြတော့ခဲ့တာဖြစ်ပါတယ်ဒါကြောင့်နိုင်ငံရဲ့အကျိုးစီးပွားကိုကာကွယ်ဖို့ ICK တရားဥပဒေဥဆောင်ခုခံချေပမယ်ဆိုရဲနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ရဲ့ထုတ်ပြန်ကြေညာချက်ဟာစစ်တပ်ရဲ့ပြစ်မှုကျူးလွန်မှုတွေကိုကာကွယ်ဖို့လားဆိုရဲမေးခွန်းတွေလည်းထွက်ပေါ်လာခဲ့ပါတယ်။ဒီမှုကိုစောင့်ကြည့်လေ့လာနေတဲ့ George Washington တက္ကသိုလ်ကမြမရေးလေ့လာသူနိုင်ငံရေးရာပမောက္ခ Christina Finko မဲအင်ဂျင်နီယာဆက်သွယ်မေးမြန်းရာမှာသူကအခုလိုစတင်ပြောဆိုခဲ့ပါခွင့်။
The Gambia's claims are powerful because they're based on the UN Independent International
Gambia နိုင်ငံဘက်ကဆောင်းလေပြင်ပြအချက်တွေဟာဥပဒေကြောင့်အရအလွန်ကိုအားကောင်းပါတယ်။ကုလသမဂ္ဂအချက်လက်ရှာဖွေရေးမစ်ရှင် FFM ရဲ့အစီအခံစာပါတွေးရှိချက်တွေကိုအခြေခံပြီးဆွေးချက်တွေကိုတိစောက်ထားတာဖြစ်ပါတယ်။ FFM မစ်ရှင်ကိုနိုင်ငံတကာကလေးစားရတဲ့လူ့အခွင့်အရေးဆိုင်ရာကျွမ်းကျင်သူတွေကဦးဆောင်ခဲ့တာဖြစ်ပါတယ်။သူတို့ဥဆောင်လမ်းညွှန်မှုနဲ့လူပေါင်းထောင်နဲ့ချီကိုမြင်းမြန်စုံစမ်းထားတာဖြစ်ပါတယ်။ဒါ့ပြင်မစ်ရှင်အနေနဲ့ဂျူရုကနေရိုက်ကူးထားတဲ့ဓာတ်ပုံတွေပါဝင်မြင်းမြန်ထောက်ထားခြေခြေပြင်းပြင်းနဲ့အသေးအချာကိုလေ့လာသုံးသပ်ထားပါတယ်။ဒါ့ပြင် ICJ နိုင်ငံတကာတရားရုံးအနေနဲ့အမှုကိုဘာကြောင့်ကင်တွယ်စီရင်သင့်တယ်လဲဆိုတဲ့အချက်ကိုလည်းဂမ်ဘီယာဘက်ကအခိုင်အမာတင်ပြခဲ့ပါတယ်။ရိုဟင်ဂျာအရှက်သားတွေအပေါ်ကျူးလွန်တဲ့ဆိုရလာတဲ့ညင်ပန်းနှိမ့်ဆက်မှုတွေအတွက်တာဝန်ရှိသူတို့တယောက်ကိုမှမြန်မာဆွေရဘက်ကအရေးယူအပြစ်ပေးခြင်းမရှိခဲ့ပါဘူး။ဒါပြင်နောက်ထပ်လူမျိုးတုံးတစ်ချက်မှုကျူးလွန်မှုတွေမဖြစ်အောင်ကာကွယ်ဖို့လဲအဆွေရဘက်ကဘာမှမလုပ်ခဲ့ပါဘူး။ရိုဟင်ဂျာအတိုင်းဝန်းကိုလည်းပြည်ဝင်းကဒုက္ခတဲ့စခန်းတွေမှာတိတ်လောင်ထားခဲ့တဲ့အပြင်ရွာတွေမှာရှိနေတဲ့ရိုဟင်ဂျာတွေကိုလည်းတွားလာခွင့်တွေကိုကန့်သတ်ပိတ်ပင်ထားခဲ့တာပါ။နောက်တစ်ချက်ရှိပါသေးတယ်မြန်မာစိုးရအဆက်ဆက်အနေနဲ့2012ခုနှစ်ကတည်းကကိုပိုင်စုံစမ်းရေးကော်မရှင်ပေါင်း၈ခုကိုဖွဲ့စည်းခဲ့ပေမဲ့ဒီကော်မရှင်အားလုံးရဲ့အစဉ်ခံစားတွေထဲမှာလူ့ခွင့်ရေးချိုးဖောက်ကျူးလွန်မှုတွေမရှိခဲ့ဘူးလို့ပဲတင်ပြထားခဲ့တာဖြစ်ပါလေဒါကြောင့်ဒီလိုစိုးရလာတဲ့ပြစ်မှုကျူးလွန်မှုတွေအတွေ့အရင်းယူအပြစ်ပေးနိုင်ရေးသူတို့အနေနဲ့ICJ နိုင်ငံတကာတရားရုံးကိုတင်ပြဖို့လိုအပ်ခဲ့တာဖြစ်တယ်လို့ဂမ်ဘီယာကရှောက်လှဲခဲ့တာဖြစ်ပါတယ်
။အဲ့တော့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်က ICJ တရားရုံးမှာသူကိုယ်တိုင်ဦးဆောင်ပြီးခုခံချေပတာဟာနိုင်ငံတော်ရဲ့အကျိုးစီးပွားကိုကာကွယ်ဖို့အတွက်ဖြစ်တယ်လို့ထုတ်ပြန်ကြေညာထားတာဖြစ်ပါတယ်။ဒါပေမဲ့ဂမ်ဘီယာဘက်ကတင်ပြရှောက်လှဲချက်ထဲမှာတော့မြန်မာစစ်တပ်ကနိုင်ငံထဲမှာရှိနေတဲ့လူတိုင်းဝိုင်းတစုအပေါ်ဘလောက်ထိညှဉ်းပန်းနှိပ်စက်ခဲ့တယ်လဲဆိုတာတွေကိုပဲတင်ပြခဲ့တာဖြစ်ပါတယ်။အဲ့တော့ဒေါက်ဆန်းစုကြည်ပြောရဲနိုင်ငံတော်အကျိုးစီးပွားဆိုတဲ့အဓိပ္ပာယ်ကိုပမောက္ခစိတ်အနေနဲ့ဘယ်လိုနားလည်ပါလဲရှင
့် Yeah it's not clear how the government of Myanmar sees the country's national interest in this instance
အခုလို ICJ တရားရုံးမှာအခုရင်ဆိုင်ရတဲ့ကိစ္စကိုနိုင်ငံရဲ့အကျိုးစီးပွားအဖြစ်မြန်မာအစိုးရဘလို့ခံယူထားတယ်လဲဆိုတဲ့အပေါ်မှာတိတ်ပြီးရှင်းရှင်းလင်းလင်းမရှိပါဘူး။နိုင်ငံတိုင်းကိုယ်နိုင်ငံရဲ့အချုပ်အခြာအာဏာကိုကာကွယ်လိုချင်တာပါ။ဒါပေမဲ့အခုအမှုကိစ္စကနိုင်ငံခြားတိုင်းတစ်ပါးကနေကျူးကျော်ဝင်ရောက်တာမျိုးမဟုတ်ပါဘူး။မြန်မာနိုင်ငံမှာနေထိုင်တဲ့အရပ်သားတွေအပေါ်တပ်မတော်နဲ့အစိုးရရဲ့အပြုအမူလုံးရက်ပဲဖြစ်ပါတယ်။တပ်မတော်အနေနဲ့အာဆာရဲ့တိုက်ခိုက်မှုကိုတုံ့ပြန်နှိမ်နှင်းခွင့်ရှိပါတယ်။ဒါပေမဲ့ဒီလိုနှိမ်နှင်းမှုမှာကလေးတွေမွေးကင်းစာကလေးတွေကိုတတ်ဖြတ်တဲ့အချိန်အမျိုးသမီးနဲ့မိန်းကလေးတွေအပေါ်ရက်ဆက်တဲ့လင်ပိုင်းဆိုင်ရာအကျန့်ဖက်စော်ကားမှုအချိန်ကျူးလွန်ဖို့မပါဝင်ပါဘူး။ဒါအပြင်နိုင်ငံတော်ဘက်ကလည်းလူအတိုင်းဝိုင်းတစုအပေါ်အမုန်းစကားပွားများမှုတွေပြန့်ပွားအောင်ခွင့်မပြုသင့်တယ်လို့လူခွင့်ရေးစုံစမ်းစစ်ဆေးသူတွေကလည်းတွားရောက်စစ်ဆေးခွင့်ပြုတင်ပြီးရူဟီဂျာအတိုင်းဝန်းကိုထောက်ပံ့နေတဲ့စစ်နက်ရိတ်ခါနဲ့အကူအညီတွေကိုဖျက်တောက်တဲ့အနေနဲ့လူသားချင်းစာနာမှုကူညီရေးအဖွဲ့တွေကိုတားဆီးပိတ်ပင်တာမျိုးမလုပ်တင်ပါဘူးဗုဒ္ဓဦးနဲ့မှာရှောက်လဲတင်ပြမယ်မြန်မာဘက်ကဥပဒေပညာရှင်တွေဘက်ကနိုင်ငံတော်အကျိုးစီးပွားကိုဘယ်လိုပုံဖော်မလဲဆိုတာကိုကျမတို့စောင့်ကြည့်ရမှာပါ
Manika, I see G, Tiayoma, Satin, Jana, Puegu, Teo Lare, Don Sansujiha, Tia to Giri, Shima, Yamanang, Kuzleri, to a beta in Nia, Tesoma, Tangi, Gambia Becca, Tinja, Jedugu, you decide Natal Nigera, do you have a? Beginning about Jabuni Maro, Yama Becca, Kugan, Chibame, Shalejago, Tukurai, Usangi, no net, Dindu, Matibarishi.